ယူကရိန်းနဲ့မြန်မာနိုင်ငံကဒုက္ခသည်တွေဟာကြုံတွေ့ရတဲ့စစ်ပွဲပုံစံစစ်ဖြစ်ရတဲ့အကြောင်းကံနဲ့နောက်ခံအခြေအနေတွေမတူတာကြောင့်ဒုက္ခသည်တွေရဲ့အခြေအနေဟာလည်းခြားနားလာခဲ့တာပါ။ဘာကြောင့်ဒီလိုဖြစ်ရပါသလဲ။မဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ညွှန်ကြားမှုဥအောင်သူငိမ့်ကနိုင်ငံတကာအာရုံစိုက်မှုကွာခြားတာကြောင့်လို့သုံးသပ်ပါတယ်။
ယူကရိန်းအနေထားတော့ဗျာဟိုနိုင်ငံချင်းနိုင်ငံချင်းဖြစ်တဲ့စစ်ပွဲဆိုတဲ့အခါကျတော့ကျွန်တော်တို့အတိုင်းစားပူကြည့်ရပါတော့ကျွန်တော်တို့မြန်မာပြည်မှာကျတော့အများစုကငယ်ဆက်ကိုယ်တော်ဖြတ်မကျုံနိုင်မင်းနဲ့ဟိုဒီတွင်းမှာပဲကျင့်တယ်ထွက်ပြေးနေရတဲ့ဒီဒုက္ခတွေပုံစံမျိုးတွေရှိတာပေါ့နိုင်ငံတကာအကူအညီရမှုမှလည်းကျွန်တော်ထင်တယ်နှစ်ဖက်ကကွာတယ်နောက်တစ်ခါနိုင်ငံတကာအာရုံစိုက်မှုမှလည်းကွာတယ်လို့ထင်ပါတယ
်မြန်မာနိုင်ငံကဒုက္ခတွေဟာနိုင်ငံတကာအကူအညီတွေထဲပြည်တွင်းအကူအညီကိုပိုးပြီးအားထားရပါတယ်။ဒီအခြေအနေမှာစစ်ကောင်စီဟာတိုက်ပွဲဖြစ်နေတဲ့ပြည်ပြည်နယ်စခန်းတိုင်းမကွေးကရင်နဲ့ကယားပြည်နယ်အဝင်အထွက်လမ်းတွေကိုချုပ်ကန့်ထားတာကြောင့်ဒုက္ခသည်တွေကိုအကူအညီပေးရေးဟာအခက်အခဲတွေနဲ့ရင်ဆိုင်ရပါတယ်။ကယားပြည်နယ်အတွင်းဒုက္ခသည်တွေကိုအကူအညီပေးနေသူတူပြောပြတာကတော့
ဟောဒီမှာလမ်းကြောင်းနဲ့ပိတ်နေတဲ့ဆက်ကိုဆက်လမ်းကြောင်းပိတ်တော့ဝယ်လို့မရတော့ပြဿနာရှိတော့မှဟိုဝယ်စားလို့ရမရတဲ့အနေအထားဖြစ်နေတော့ပေါ့နော်စိတ်ခါကျက်လက်မှုစတော်လေးများကြောင့်ပြန်ခံစားနိုင်နေရတယ်နောက်တစ်ခုကကျတော့ဒီအရေးထယ်ဆောင်ဒီဥပပါကိုနေရာဆိုတော့ပြည်ကံအရင်ကြီးတယ်ဗျာပြီးတော့ဆောင်ရေးနေထိုင်ရေးအဓိကပို့ပြီးလိုအပ်တယ်အခုပြည်ဝတွေတော်တော်များလည်းဒီ WhatsApp ကိုဒီခုနဲ့ပဲသွားစားလို့များတယ်လေ
တကယ်ကစစ်ကောင်စီဘက်ကမြို့ရွာတွေကိုလက်နက်ကြီးနဲ့ပစ်တာမီးရှို့တာလူရက်တာပိတ်ဆို့တာတွေရှိတယ်ဆိုတော့ဆွဆွဲချက်တွေရှိပေမဲ့စစ်ကောင်စီဘက်ကတော့လက်နက်ကြီးနဲ့ပစ်တာလေကြောင်းကတိုက်ကြိုက်တာဟာလိုအပ်ချက်ကြောင်းလို့ပြောပြီးရွာတွေကိုမီးရှို့တာကတော့ PDF တွေဖြစ်တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ
်ကျွန်တော်တို့ကာကွယ်စောင့်ရှောက်ရမယ့်လူကာကွယ်စောင့်ရှောက်ရမယ့်နေရာတွေမှာကျွန်တော်တို့လုပ်ရတဲ့အကြောင်းရှိတခါမှာ PDF အမိခံအကြမ်းဖက်အဖွဲ့တွေနဲ့ရခိုင်တို့ကရွာတွေမှာအတင်းစီးယုံပြီးတော့ကြအကြမ်းဖက်လုပ်ငန်းတွေလုပ်တယ်။အဲဒီရွာတွေအနေနဲ့ကလည်းသူတို့ငယ်ငယ်ဒေသမှာဓာမျိုးတွေလုပ်နေတာပတိမငိမ့်နဲ့ဖြစ်နေတဲ့ကြောင့်မလို့ဤသူစေအဖွဲ့တွေဖွဲ့ပြီးတော့ကြဒီ NGO PDF အကြမ်းဖက်အဖွဲ့တွေကိုပြန်လဲပြီးတော့ကြကျွန်တော်တို့ကာကွယ်နေရရှိတယ်။အဲ့လိုလုပ်နေတဲ့ရွာတွေကိုပဲဒီ PDF အမိခံအကြမ်းဖက်သမားတွေကစူးစိပြီးတိုက်တယ်။တိုက်ပြီးရင်ကျွန်တော်ရွာကိုမိရှို့သွားတယ
်။ယူကရိန်းဒုက္ခသည်တွေဟာရုရှားတပ်တွေနိုင်ငံထဲဝင်လာတဲ့အချိန်မှာအမျိုးသမီးကလေးနဲ့တက်ကြီးရွယ်အိုတွေအိုးအိမ်ဆွန့်ခွာထွက်ပြေးကြရပါတယ်။ကျန်သူတွေကတော့တိုင်းပြည်ကိုကာကွယ်ဖို့ကြံရက်ခဲ့တာပါ။ထွက်ပြေးလာသူတွေကိုကျိုးစုံနေတဲ့နိုင်ငံ9နိုင်ငံရှိပြီးဂျာမနီမှာဆိုရင်ဘူတာကိုဆက်ရောက်လာသူတွေကိုကျွန်တော်အိမ်မှာလူပနယောက်လက်ခံနေမှာတယ်ဆိုပြီးအိမ်ကိုလိုက်ခဲ့ဖို့ခေါ်နေတာမျိုးတော်ရှိခဲ့ပါတယ်။ဗြိတိန်အစိုးရကတော့ဒုက္ခသည်တွေကိုအိမ်ခေါ်သူတွေကိုထောက်ပံ့ကြေးတဦးအတွက်တစ်လကိုအမေရိကန်ဒေါ်လာ450လောက်ပေးပြီး6လအိမ်မော်တင်ထားဖို့ပြောနေပါတယ်။ယူကရိန်းဒုက္ခသည်တွေအများဆုံးရောက်ရှိနေတဲ့နိုင်ငံကတော့ပိုလန်ပါ။မတ်လ14ရက်နေ့အထိလူ300,000+ကျော်ဝင်ရောက်လာခဲ့ပါတယ်။နေဇက်ဂိတ်တွေဘူတာတွေမှာလှုပ်အားပီးတွေကဒုက္ခသည်တွေလိုအပ်တဲ့အသုံးဆောင်ပစ္စည်းတွေကိုဝေငှနေပါတယ်။ထူးထူးခြားခြားဒုက္ခသည်တွေကိုဝေနေတာကတော့တယ်လီဖုန်းဆင်းကတ်တွေဖြစ်ပါတယ်ယူကရိန်းမှာကြံရတဲ့မိသားစုကိုဆက်သွယ်ဖို့အချိန်အကန့်အသတ်မရှိသုံးနိုင်တဲ့တယ်လီဖုန်းဆင်းကတ်တွေဝင်နေတာပါဒီအခြေအနေတွေဟာဥရောပသမဂ္ဂရဲ့ဖွဲ့စည်းမှုအနေအထားနဲ့အာဆီယံအဖွဲ့တို့ရဲ့လုံခြုံဆောင်ရွက်နိုင်တဲ့အခြေအနေတွေကိုပြနေတာပဲဖြစ်တယ်လို့ဥက္ကဋ္ဌငိမ့်ကပြောပါတယ
်ယူကရိန်းအနေအထားကဥရောပသမဂ္ဂရှိတာပေါ့နော်ဥရောပသမဂ္ဂအနေနဲ့သမိုင်းကြောင်းရပြောရင်တွေ့ကြုံလည်းရှိရဲ့နောက်သူတို့ကပြောမှဆိုရင်ပို့ပြီးတော့ဟိုစုစည်းမှုရှိရဲ့နောက်တစ်ခါ civilized ပေါ့ပို့ပြီးတော့ရင်ကျေးမှုဟိုရှိတဲ့လူဖွဲ့စည်းလို့လည်းပြောလို့ရနိုင်ပါတယ်ဆိုတော့တစ်ဖက်မှာပို့ပြီးတော့ခုနလိုလူသားချင်းစာနာမှုအကူအညီတွေကပို့ပြီးတော့စုစုစည်းစည်းဟိုထောက်ပံ့နိုင်တဲ့အနေအထားရှိပါတယ်ကျွန်တော်တို့မြန်မာကျတော့ဆိုပါစို့အာဆီယံပေါ့နော်အာဆီယံမှာ AHA ဆိုပြီးတော့ဒီလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေရှိပါတယ်သူတို့ကအထူးသဖြင့်သဘာဝကပ်ဘေးကိစ္စမျိုးပဲပူအာယုံဆိုင်တယ်နောက်တစ်ခါအခုမြန်မာပြည်မှာဖြစ်တဲ့အခြေအနေမျိုးဆိုရင်တော့ဒီ AHA အနေနဲ့ကဖိတ်ပြီးတော့ထဲထဲဝဝင်ပါခေါမလဲမလုပ်နိုင်ဘူးပေါ့နော်။ဩဇာဆက်ရောက်မှုလည်းမရှိနိုင်တဲ့အနေအထားဖြစ်တယ်ဗျ
။ဒါပေမဲ့ယူကရိန်းမှာလက်ရှိကြုံနေရတာကတော့ရုရှားနိုင်ငံဘက်ကအရက်ဖက်ပြစ်မှတ်တွေကိုရှောင်တယ်လို့စစ်ပွဲအစပိုင်းမှာပြောပြီးမဲ့အရက်သားတွေနေထိုင်တဲ့နေရာတွေကိုဘုံအဆက်မပြတ်ကျဲနေပြီးစစ်ရုံတွေပါထိခိုက်မှုတွေရှိလာပါတယ်။ဈေးဘက်ဆိုင်ရာအဆောက်အဦး20ကျော်ထိခိုက်ခဲ့တယ်လို့သတင်းတွေမှာဖော်ပြပါဗျ။လက်ရှိမှာမြို့ထဲမှာပိတ်မိသူတွေအများအပြားရှိနေပြီးသ သူတို့ကိုကယ်ထုတ်နိုင်မှုကြိုးစားနေကြပါတယ်ယူကရိန်းမှာဖေဖော်ဝါရီလ24ရက်နေ့ကစတင်တဲ့ရုရှားရဲ့တိုက်ခိုက်မှုကြောင့်စစ်ဆောင်ကြသူတွေဟာ၃ဘက်ကျော်အတွင်း
အင်းမပြနိုင်ကြသေးသူတွေပါပေါင်းရင်တော့လူပေါင်း၈သိန်းကျော်အိုးအိမ်ဆွန့်ခွာနေခဲ့ကြရတယ်လို့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာမာမင်းကြီးရုံးရဲ့မတ်လ၁ရက်နေ့နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ